လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲ။အပင်တွေပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေထားပါပဲ။လူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ရွတ်ခဲ့ကြပါတယ်။ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကအခက်များများပါပဲ။ကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါ။ဘာကြောင့်ပါလဲ။တန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်။ဒီတစ်ပတ်တော့ကလေးများနေ့အကြောင်းပြောပြနေတာပါ။ကျွန်တော်တို့စီမှာဖေဖော်ဝါရီ23မှာဗိုလ်ချုပ်မွေးနေ့ပါဆိုပြီးတော့ကလေးများနေ့ဖြစ်သတ်မှတ်ထားတာရှိပါတယ်။ရုံပိရဲ့ဒီကဘာပေါ်မှာအများဆုံးစီးရင်နဲ့ပါတဲ့ကျွန်တော်တို့နိုင်ငံမှာကလေးများနေ့ကိုရုံမပိတ်ပါဘူး။ဒါပေမဲ့အာရှနိုင်ငံတချို့မှာတော့ကလေးများနေ့ကိုရုံပိတ်ပြီးတော့တခန်းတနာကျင်းပပြီးတာရှိတယ်ဆိုတာတွေ့ရလို့ကျွန်တော်ကမြန်မာပြည်ကကလေးများကိုပြန်ပြောပြပါတယ်။အဲ့ဒီအကြောင်းပြောပြတဲ့အခါမှာကိုရီးယားသမ္မတနိုင်ငံကကလေးများနေ့ပါမေလ9ရက်နေ့မှာတခန်းတနာနဲ့ရုံးနေပါပိတ်ပြီးပြီးတော့ကလေးတွေအတွက်လှုပ်ပေးပါတယ်။ဘယ်နေရာမှာအထူးပြုပြီးလှုပ်ပေးသလဲဆိုတော့ကြိုက်တဲ့နေရာမှာလှုပ်ကြစမ်းဆိုပြီးခွင့်ပြုတာပါ။သူတို့နိုင်ငံရဲ့လွှတ်တော်ဝင်းထဲမှာတော့မှအာရပါရကလေးတွေလာစုဝေးပြီးတော့သူတို့ရဲ့ထိမ့်မှနေကိုကျင်းပကြပါတယ်။အဲ့ဒီမှာကြည့်လိုက်တယ်ဆိုရင်ဘာတွေထူးခြားသလဲဆိုတော့ကလေးတွေဟာသူတို့ရဲ့ဝင်းစီစလဲတွေကိုကိုယ်တိုင်သယ်လာတာကိုစပြီးတွေ့ရတာပါပဲ။တနေ့တာသူ့ရဲ့ခီးစဉ်အတွက်ကြိုးပိုးအိတ်ကအစရေဘူးကအစုံစောမဲ့ကစားစရာတွေပြီးတော့ခင်းထိုင်မဲ့ဖြားတွေအစကလေးတွေကိုကိုယ်တိုင်တဲစေပါတယ်ကလေးတွေကလည်းကြေကြေနက်နက်တဲကြတာပါသားလေးသမီးလေးပင်မသွားအောင်မယ်ဆိုပြီးတော့မလိုအပ်ဘဲနဲ့ညှာတာမျိုးမလုပ်ပါဘူးကိုယ်ဝန်ကိုထမ်းနိုင်တယ်ဆိုတဲ့ကိစ္စကိုသူတို့အင်မတန်ဂုဏ်ယူတတ်အောင်လို့ညှင့်ပေးထားတာကိုတွေ့ရပါတယ်ဘယ်တွေကိုသွားကြသလဲလို့မေးရင်ဝတ်ကောင်းစားလာတွေဝတ်ပြီးတော့ရှောက်လျက်ကြတယ်လို့ပေါ့ပေါ့တွေးလို့မရပါဘူးသူတို့တကယ်သွားတာတွေကပြတိုက်တွေကိုသွားတာပါအဲ့လိုပြတိုက်တွေပေါင်းစုံထဲမှာထူးခြားတာကတော့နန်းတော်ဟောင်းကိုသွားကြတာပါပဲတကယ်တော့နန်းတော်ဆိုတာဒီမိုကရေစီခေတ်မှာပြတိုက်ဖြစ်နေပြီလေအဲ့ဒီနန်းတော်တဲကိုခေါ်သွားပြီးတော့သူတို့ကိုဟိုးတုံးကယာဇဝင်ခေတ်ထဲကဝတ်စုံတွေဝတ်ပေးပါတယ်ဘာကြောင့်ဝတ်ပေးရသလဲဆိုတာလည်းကြည့်ပါသူတို့ကိုယာဇဝင်ထဲကိုပြန်ခေါ်သွားပြီးတော့မှအဲ့ဒီမှာသိစေခြင်းတဲ့အချက်တွေကိုကလေးတွေစိတ်ဝင်စားလာအောင်ပြကြတာပါပဲအဲ့ဒီလိုနေမျိုးဆိုရင်ရှေးတုံးကနန်းတွေဝတ်စုံတွေနဲ့မြို့ထဲမှာလျှောက်သွားနေကြတဲ့ကလေးတွေကိုတွေ့ကြရမှာပါနိုင်ငံသားတွေကသဘောကျပြီးတော့တပ်ပုံရိုက်တယ်ပြီးတော့တွဲရိုက်ကြတယ်ပြီးရင်ကလေးတွေနဲ့နှုတ်ဆက်ကြတဲ့အခါကလေးတွေကလည်းအခွင့်အရေးကောင်းကိုလက်လွတ်မခံနိုင်ငံသားတွေကိုပြန်ပြီးတော့အင်တာဗျူးကြတော့တာပါပဲအဓိကဘာတွေဗျူးသလဲဆိုတော့ဘယ်နိုင်ငံကလာသလဲကိုရီးယားမှာပြောရတာပြီးရင်ကလေးတွေဘာလို့မခေါ်လာလဲဒါသူတို့ရဲ့အဓိကမေးခွန်းတွေပဲကျွန်တော်သတိထားကြည့်မိတယ်ကလေးကကလေးချင်းစိတ်ဝင်စားတာ哦အဲ့တော့အဲ့ဒီဧည့်သည်ရဲ့နိုင်ငံမှာရှိတဲ့ကလေးတွေအကြောင်းကလေးများနေရှိလားသူတို့လိုဂရုစိုက်လာမေးပါတယ်ကလေးများနေမှာဒီလိုမျိုးအထူးတလဲမရှိဘူးဆိုရင်တော့အဲ့ဒီကလေးတွေကနားထောင်ရင်းနဲ့မျက်နှာလေးတွေမဲ့သွားကြတာပေါ့အဲ့ဒီမှာနန်းတော်တဲ့ခေါ်သွားတဲ့အခါမှာအဖြစ်တစ်ခုကိုကျွန်တော်ပြန်ပြီးတော့ဒီကကလေးတွေကိုပြောပြတာပါနန်းတော်တဲ့မှာဘယင်ကြီးနဲ့တိုင်းသူပြည်သားတွေနဲ့တွေ့တဲ့နေရာကိုရောက်ပါတယ်ကလေးတွေကဟိုခေတ်ကနန်းနဲ့ဥပစာတွေနဲ့သူတို့စိတ်ထဲနန်းတော်တဲ့အဲ့ဒီရာဇဝင်ဟောင်းကြီးတဲ့ပြန်ရောက်သွားသလိုဖြစ်သွားပြီးတော့ဘယင်ကြီးနဲ့တိုင်းသူပြည်သားတွေဒီနေရာမှာတွေ့တယ်ဟောဒီမှာကြည့်ဘယင်ကြီးထွက်လာတဲ့နေရာဆိုပြီးတော့ညွှန်ပြပါတယ်အဲ့ဒီမှာတိုင်းသူပြည်သားတွေကသူတို့ယင်ဖွင့်နေတာတွေပြောနေတာတွေကိုဘယင်ကြီးစီကိုပြောလို့ရတယ်ဆိုတော့ကကလေးတွေကသဘောကျတာပေါ့အဲ့ဒီမှာကြည့်လိုက်တဲ့အခါကျတော့တော်တော်လေးလှမ်းနေတာတွေ့ရတယ်ဘလောက်လှမ်းနေတယ်လဲဆိုတော့လူရင်းပြောရင်ကလေးကပြောလိုက်တယ်ဘယင်ကြီးဘယ်ကြားရမလဲတဲ့ဟုတ်ပါတယ်အကွာအဝေးကတော်တော်ကိုကွာဝေးနေတာပါအဲ့ဒီခါမှာအားလုံးနားထောင်တဲ့သူတွေအကုန်လုံးသဘောကျပြီးတော့ကလေးလေးရဲ့စဉ်းစားတတ်ပုံကိုဝိုင်းပြီးတော့ချီးကျူးကြပါတယ်ကောင်းပြီအဲ့ဒီလိုလှမ်းကွာနေတဲ့အနေထားဘယင်ကြီးမကြားနိုင်လောက်တဲ့အနေထားကိုကလေးကထောက်ပြပြီးတော့ကြံတဲ့ကဘာလက်ခရီးသည်တွေအဲဒီကလိုက်ပို့တဲ့သူတွေပါမစင်စားနိုင်တဲ့အခါမှာဒီကလေးကထပ်ပြီးတော့ပြောပါတယ်ဘယင်ကြီးကြောက်အောင်ဒါဆိုလို့ရှိရင်သားဘယ်လိုလုပ်မလဲဆိုတော့သူကတည်တည်ချာမေးတယ်ဂျားထဲမှာဘာတွေရှိနေလို့လဲတဲ့တိုင်းသူပြည်သားတွေရပ်နေတဲ့နေရာနဲ့ဘယင်ကြီးထွက်တော်မူပြီးတော့လူလုံးပြတဲ့နေရာဂျားထဲမှာဘာတွေရှိနေသလဲပေါ့အဲတော့ရှင်းပြတဲ့လူကလည်းမရဲသာမရှောင်သာအဆောင်အရှောက်တွေမင်းညီမင်းသားမူးမတ်တွေခံနေလို့ဆိုတာကိုရှင်းပြတဲ့အခါမှာတိုင်းသူပြည်သားတွေကဒီကနေရှေ့ဆက်ပြီးတော့တိုးလို့မရတော့ဘူးဆိုတာကိုပါကလေးကိုပြောပြတာပေါ့အဲ့ဒီမှာကလေးကစဉ်းစားပြီးတော့ဒါဆိုရင်နဲ့လွယ်ပါတယ်တဲ့ဘယင်ကြီးရှေ့တိုးလာပါလို့ခုလိုអော်လိုက်မယ်ဆိုပြီးတော့ကလေးကអော်ပါတယ်ဘယင်ကြီးဒီလိုလာပါပြောစရာရှိတယ်လို့လှမ်းអော်လိုက်ပါတယ်ဒီနေရာမှာကျွန်တော်သတိထားမိတာကတော့ကလေးများဟာသူတို့ရဲ့အခွင့်အရေးသို့မဟုတ်နိုင်ငံသားတယောက်ဆိုတဲ့နိုင်ငံသားတယောက်ရဲ့အခွင့်အရေးအတွက်စဉ်းစားတဲ့နေရာမှာလူရင်းကိုရောက်အောင်ဘယ်လိုကြံဆောင်ရမယ်ဆိုတာကိုပါတွေးနေပြီလို့မြင်ရတာပါပဲ။တာမန်ကလေးများပျော်ရွှင်ယုံ Soa gazayo makabene. Trusi maro. Kaliri go. Ku aku guze go. Piro luya wene kliri pi on juzani da tuya mama. Kuna nanganjadari go. Interview look desura lagamu bau. Kaliri ye chowni ma. A luja ganantu. Namure ma hope bene. A pian loga ji ye. Tiziare go. Pian li labi. Chowma. Pian bio pian naima. Tru chowni ga luya winabu. Taja tru kliria. Sasure. Megun took de. Piro atit ego. Ti on juzani de. Music tips today, so I go. I just, yeah, to go, yeah, I'll come here.